တော်တာရှင်ပါခင်ဗျာ
ဖွံ့ဖြိုးရေးကိုကြည့်တဲ့အခါမှာပညာရှင်တွေဟာကိုရှုထောင့်ကကိုကြည့်လေပြောလေရှိပါတယ်ဥပမာစီးပွားရေးရှုထောင့်လူမှုရေးရှုထောင့်ဤပညာရှုထောင့်စသဖြင့်အမျိုးမျိုးရှိပါတယ်ကျွန်တော်အမြင်ကတော့ဖွံ့ဖြိုးရေးဆိုတာလုပ်ငန်းအမျိုးမျိုးရဲ့စုပေါင်းရလတ်လို့ပဲထင်ပါတယ်ရှုထောင့်ဘောင်းဆောင်ကကြည့်ရင်ပုံကားချက်ဟာပိုးပြီးတော့ပြည်ပြည်ပြင်းပြင်းပေါ်လာပါတယ်လွန်ခဲ့တဲ့3-4နှစ်လောက်ကစပြီးဗမာပြည်မှာနိုင်ငံခြားငွေရင်းရင်းနှီးမြှုပ်နှံမှုဖွင့်ပေးလိုက်လို့နိုင်ငံပေါင်းစုံကလူပေါင်းစုံလာကြပါတယ်အဲ့ဒါလိုလာကြတဲ့အဖွဲ့အစည်းတွေရဲ့အဆိုပြုချက်တွေဟာရေနံနဲ့သဘာဝဓာတ်ငွေ့ကလွဲ့ရင်တွန့်ဆုတ်တွန့်ဆုတ်ဖြစ်နေကြတာတွေ့ရပါတယ်အစီရင်ခံစာတွေမှာပါလိရှိတာကကျွမ်းကျင်လုပ်သားမရှိတာလျှက်စစ်မီမရတာမီးမှန်မှန်မရတာသွားရေးလာရေးမလွယ်ကူတာဆက်သွယ်ရေးခက်ခဲတာမြန်မာဘျူရိုကရေစီကျိုးနီစနစ်ကအလုပ်မတွင်တာအလုပ်မဖြစ်တာနဲ့အဂရိလိုက်စားမှုတို့ကိုမီးမောင်းထိုးပြထားတာတွေ့ရပါတယ်ဒါကြောင့်ဖွံ့ဖြိုးရေးမဟာဗျူဟာချမှတ်တဲ့အခါစီးပွားရေးရှုထောင့်တစ်ခုတည်းကမကြည့်ဘဲကြံဆက်နွယ်နေတာတွေကိုပါကြည့်မှပြည့်စုံမယ်လို့ထင်ပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးကိုစဉ်းစားရင်သူနဲ့ဆက်နွယ်နေတဲ့ကန္တာကြီး900စလုံးကိုကြည့်ဖို့လိုမယ်ထင်ပါတယ်။အဲ့ဒီကန္တာကြီး900ကတော့1ဖွံ့ဖြိုးရေးကိုအထောက်အကူပြုအားပေးတဲ့ပတ်ဝန်းကျင်2ဖွံ့ဖြိုးရေးကိုအကောင့်ထည့်ဖော်တဲ့ရန်တရား3ဖွံ့ဖြိုးရေးအောင်မြင်အောင်လိုအပ်မဲ့ပံ့ပိုးမှု4ဖွံ့ဖြိုးရေးမှာဦးစားပေးတဲ့လုပ်ငန်းများနဲ့၅ဖွံ့ဖြိုးရေးကိုအထောက်အကူပြုမဲ့လုပ်ငန်းတွေဖြစ်ကြပါတယ်။အထောက်အကူပြုပတ်ဝန်းကျင်ဆိုတာက conducive atmosphere ကိုဆိုလိုတာဖြစ်ပါတယ်။ဖွံ့ဖြိုးရေးအတွက်ရင်းနှီးမြှုပ်နှံမဲ့လူဟာလုပ်ငန်းပတ်ဝန်းကျင်ကိုအမြင့်လေ့လာလေ့ရှိပြီးအဆုံးဖြတ်ပေးတဲ့အခါထည့်သွင်းစဉ်းစားလေ့ရှိပါတယ်။အဲ့ဒီပတ်ဝန်းကျင်နဲ့ပတ်သက်လို့မြန်မာပြည်အနေနဲ့အရေးကြီးတာအချက်၄ချက်ရှိပါတယ်။ပြည်တွင်းစစ်အများဆုံးရပ်ဆဲရေး၊တရားဥပဒေစိုးမိုးရေး၊ဒီမိုကရေစီကျင့်စဉ်များရှိမရှိလူရပိုင်권တွေကိုလေးစားခြင်းရှိမရှိဆိုတာနဲ့နိုင်ငံသားငွေရင်းနှီးမြှုပ်နှံမှုကိုကြိုဆိုတဲ့ပတ်ဝန်းကျင်ရှိမရှိဆိုတာတွေဖြစ်ပါတယ်မြန်မာပြည်ကပြည်တွင်းစစ်ဟာလွတ်လပ်ရေးရပြီးတဲ့နောက်3-4လတောင်မပြည့်သေးခင်ကတည်းကစလာခဲ့တာအခုထိမပြည့်သေးပါဘူး68နှစ်ရှိပါပြီပြည်တွင်းစစ်စဖြစ်တုန်းကပုံကိုယ်တွေလည်းတယောက်မှမရှိတော့ပါဘူးနောက်မျိုးဆက်20မကဆက်သွားပါပြီလူတွေလည်းမသေးသင့်မဲနဲ့သေးကြပစ္စည်းဥစ္စာလုပ်ငန်းအင်အားတွေလည်းပဲပျက်စီးဖွံ့ဖြိုးရေးလည်းပဲနှစ်ပေါင်းများစွာနှောင့်နှေးသွားပါတယ်။ဒါပေမဲ့ဒီကိစ္စဟာဥသိမ်းဆိုင်အစိုးရနဲ့စခဲ့ပြီးအခုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ညှိနှိုင်းဆွေးနွေးဖို့ရှိလို့မသက်ဆိုင်တဲ့ပုံကိုယ်တွေအနေနဲ့ဝင်မဆွတ်တာအကောင်းဆုံးလို့ထင်ပါတယ်။ဒီကိစ္စဟာအင်မတန်သိမ်မွေ့တဲ့ကိစ္စဖြစ်ပါတယ်။အားလုံးပြည်လည်းဖို့အပေးအယူလုပ်ချင်လုပ်ရမှာဖြစ်ပါတယ်။အပေးအယူဆိုတာကလည်းတယောက်ပေါ်တယောက်ယုံကြည်မှုရှိမှလုပ်ကြပါတယ်။ဒါကြောင့်ယုံကြည်မှုပြက်ပြားစေမဲ့လုပ်ငန်းတွေအပြောအဆိုအရေးအသားတွေကိုရှောင်ကြဖို့လိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ဆန္ဒကတော့တတ်နိုင်တဲ့၍အလောင်းဖျားဘိုးတော်ဖျားတို့နီလန်းမသုံးမဲဗိုလ်ချုပ်အောင်ဆန်းနီလန်းကိုပဲသုံးပါစေလို့ဆန္ဒပြုပါတယ်ဒီကိစ္စအောင်အောင်မြင်မြင်ဖြစ်ပြီးတိုင်းပြည်မှာအခန်းသစ်တစ်ခုဖွင့်နိုင်ပါစေလို့လည်းဆန္ဒပြုမိပါတယ်ရှိသင့်တဲ့ပတ်ဝန်းကျင်မှာနောက်အရေးကြီးတဲ့အချက်တစ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စကကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုပြီးလှုပ်ရှားတွေကလည်းပဲတော်တော်ကလေးရှိတော့ရှေ့တစ်ဖက်ကြမှာပဲပြည့်ပြည့်စုံစုံတင်ပြဆွေးနွေးပါမယ်။တတရတစ်ချက်ဖြစ်တဲ့ဒီမိုကရေစီကျင့်စဉ်နဲ့လူရပိုင်ခွင့်လေးစားမှုဟာနိုင်ငံရဲ့ကျင့်ဝတ်နဲ့သိခါကိုပြတာဖြစ်ပါတယ်။ဒီမိုကရေစီကျင့်စဉ်ဟာအများပြည်သူစံနာကိုအခြေခံပြီးတိုင်းပြည်ရဲ့ထောက်ခံမှုအများဆုံးရသူကပြည်သူရေးရာကိုစီမံခန့်ခွဲဖို့တာဝန်ယူရပါတယ်။ဒါပေမဲ့လူများစုကလူနည်းစုရဲ့စံနာကိုလေးစားရပါတယ်။အာဏာကိုပဲဖြစ်ဖြစ်လူအများထောက်ခံမှုကိုပဲဖြစ်ဖြစ်အသုံးပြုပြီးအနိုင်မကျင့်ရပါဘူး။အစအစအရာရာဥပဒေအရသာစီရင်ရပါတယ်။ပြဋ္ဌာန်းတဲ့ဥပဒေကလည်းမျှတမှုရှိဖို့လိုပါတယ်။ပြီးတော့လူသားအနေနဲ့ပေးထားတဲ့ရပိုင်ခွင့်တွေကိုကျင့်သုံးခွင့်ရှိရပါမယ်။အဲ့ဒီလိုကျင့်သုံးနိုင်အောင်လည်းပဲအာဏာပိုင်အဖွဲ့အစည်းတွေကကာကွယ်စောင့်ရှောက်ပေးရပါတယ်။ဒီရပိုင်ခွင့်တွေကျင့်သုံးမှုဟာဖွံ့ဖြိုးရေးနဲ့လည်းပဲဆက်ဆံနေပါတယ်။အင်ဒိုနီးရှားမှာကဘာကျော်ဖဏတ်ထုတ်လုပ်တဲ့ဆက်ယုံတယုံရှိပါတယ်။အဲ့ဒီဖဏတ်ကိုအာကစားလောကမှာအများသုံးကြပြီးဈေးကလည်းမသေးလာပါဘူး။အမေရိကန်မှာဆိုရင်ဒေါ်လာ50 60ကနေဒေါ်လာ100ကျော်အထိရှိပါတယ်။ဒါပေမဲ့ဆက်ယုံအလုပ်သမားတွေကိုပေးတဲ့လစာနဲ့လောက်ခကနည်းပြီးတော့လုပ်ငန်းခွင်အခြေအနေကလည်းမကောင်းလှပါဘူး။အလုပ်သမား200ကျော်ရှိတဲ့ဆက်ယုံမှာအင်သားကနှလုံးမဲ့ရှိတာမျိုးတွေ့နေရပါတယ်။အဲ့ဒါကိုအင်္ဂလိပ်သတင်းတောက်တယောက်ကတွေ့တော့သူ့သတင်းစာထဲမှာထည့်ပြီးတော့ရေးလိုက်ပါတယ်။အဲ့ဒီသတင်းဆောင်ပါကိုဖတ်ရတော့နိုင်ငံတော်တော်များများကဒီဆက်ယုံအခြေအနေကိုပိုးပြီးတော့ကောင်းအောင်မလုပ်ရင်အလုပ်သမားတွေကိုလူလိုသူလိုမဆက်ဆံရင်တင့်တင့်တဲ့လောက်ခမပေးရင်သ သူ့ဖနှတ်တွေကိုမဝဲတော့ဘူးမစည်းတော့ဘူးဆိုပြီးသပိတ်မှောက်မယ်လို့ဆိုလာတာနဲ့ဖနှတ်ကုမ္ပဏီကချက်ချင်းပဲပြန်ပြင်ရတဲ့တာရကတွေရှိပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းလွန်ခဲ့တဲ့2နှစ်3နှစ်ကအထည်ချုပ်စက်ရုံတွေလှုပ်ထားတဲ့တိုက်တွေပြိုကျပြီးလူတွေယာနဲ့ချီပြီးတော့သေခဲ့ပါလေ။အဲဒါလိုသေတာဒီအဝတ်တွေကိုဝဲတဲ့ကုမ္ပဏီတွေမှာလည်းပဲတာဝန်ရှိတယ်ဆိုပြီးစာနာပြကြတာနဲ့ဝယ်ယူတဲ့ကုမ္ပဏီတွေကလုပ်သားတွေရဲ့သားရေးနာရေးကိုဝင်းပြီးတော့ကြည့်ရတဲ့အပြင်သေဆုံးသူတွေရဲ့မိသားစုတွေကိုပါရော်ကြီးထပ်ပြီးတော့ပေးကြပါတယ်။ကမ္ဘာပေါ်မှာလူရပိုင်ခွင့်ကိုလေးစားခြင်းဟာအဲ့ဒီနိုင်ငံအနေနဲ့လူကိုလူလိုဆက်ဆံသလားသူ့ရပိုင်ခွင့်တွေကိုပိတ်ပင်ထားသလားစတဲ့အချက်တွေပေါ်မှာမူတည်ပြီးတော့အဲ့ဒီနိုင်ငံရဲ့သိက္ခာအဆင့်အတန်းကိုဆုံးဖြတ်ကြပါတယ်။သိက္ခာမရှိတဲ့တိုင်းပြည်ကကုန်ပစ္စည်းဆိုရင်ဝယ်ယူသူနည်းသွားပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအခွင့်အရေးတွေရှိတာလူသားတွေရဲ့ရပိုင်ခွင့်တွေကိုလေးစားတာဟာနိုင်ငံဖွံ့ဖြိုးရေးမှာလည်းပဲအရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။